မြန်မာနိုင်ငံရဲ့လက်ရှိဒီရာသီဥတုအခြေအနေနဲ့ဆက်နွယ်ပြီးတော့နောက်ပိုင်းကာလဒီရာသီဥတုအခြေအနေတွေပေါ်မှာအင်္ဂရဲ့ခံမှန်းချက်လေးသိချင်လို့ပါရှင
်လက်ရှိနေသားကတော့မြန်မာနိုင်ငံအထက်ပိုင်းကြီးမှာအထူးဖြင့်မြောက်ပိုင်းကြီးမှာမိုးအားလျော့ကျလာတယ်ဗျာနော်ဟိုအကောင်းဘက်တော့နည်းနည်းရောက်လာတာပေါ့ဒါပေမဲ့မိုးရွာတဲ့ဒေသတွေကတော့ရှိကြုံမယ်နေ့ကညအထိမိုးကြီးရလို့ပြောနိုင်တဲ့ဒေသကရခိုင်အလဲပိုင်းပါမယ်မြဝကျွန်းပေါ်သုံးခုလုံးပါတယ်ပဲခူးရဲ့အေရဝတီရဲ့ရန်ကုန်ရဲ့နောက်ဘက်ကမွန်ကရင်နဲ့နည်းနည်းကွက်ကြားကွက်ကြားရှိတယ်ထူးထူးခြားခြားအခုလက်ရှိမိုးကောင်းတာကတော့အရှိဘက်ကဒါဒီနေ့မှာပထမအဦးဆုံးပေါ့နော်ရှေးလီပွေလိုင်းအဲကျွန်တော်တို့အရှိဘက်ကဝင်တော့ရှမ်းပြည်နယ်အရှိဘက်ရှမ်းပြည်နယ်မြောက်ပိုင်းမှာမိုးတော်တော်ကောင်းတယ်အဲ့ဒီမိုးရွာတဲ့တိမ်တိုင်းကမနေ့ဖက်မှာပချင်းပြည်နယ်ကိုရောက်သွားမယ်အဲ့တော့ဘင်္ဂလားပင်လယ်အော်ထဲမှာတော့မုန်တိုင်းလည်းမရှိဘူးဒါပေမဲ့ဟိုတလုံးအပြစ်ခဲ့တဲ့ဆိုင်ကလုန်းကိုမန်ကတော့ကုန်းတွင်းမုန်တိုင်းဖြစ်အိန္ဒိယမြောက်ပိုင်းမှာရောက်နေတယ်ကျွန်တော်တို့တော့ပြဿနာမရှိဘူးပေါ့နော
်ဟုတ်ကဲ့
အဲနောက်ဒုကြမှုတစ်ခုကမြန်မာနိုင်ငံတောင်ပိုင်းမွန်ပြည်နယ်တနင်္သာရီဘက်မှာမုတ်တုံလေအစ်စ်ပေါ့ New Monsoon Surge လို့ခေါ်ပါတယ်အဲ့ဒီကောင်တိုးဝင်နေတာရှိတယ်တွဲနောက်ပိုင်းရက်တွေမှာအဲ့ဒီဒေသတွေမှာဒါမုတ်တုံအပြန်ကောင်းမယ်နောက်ဒီကောင်ရဲ့တဘာဝကတော့မုတ်တုံမဆုတ်သေးတော့သူမြောက်ဘက်ကိုတက်လာမယ်အဲ့တော့၃ရက်လောက်ကြာရင်တော့မြဝကျွန်းပေါ်လည်းမိုးလီပြန်ကောင်းလာမယ်။ရေပိုင်းကတော့ချင်းတို့ဘာတို့ဘက်မှာရေကြီးတဲ့ဒေသဒါနာဆာရဲ့သမတ်ပုံရမရှိတော့ဘူးပေါ့နော်။ရခိုင်ဘက်မှာလည်းတော်တော်နှဲသွားပြီ။အဲတခုပဲရှိတာက AOD အလဲပိုင်းမှာတော့ရေပုံလွှမ်းမှု flood potential ပေါ့နော်။အနည်းငယ်ရှိနေသေးတယ်လို့ပြောတယ်။ဒါပေမဲ့လို့ flood potential အမြင့်ဆုံးဖြစ်နေတာတော့မြဝကျွန်းပေါ်ပဲနော်။မြဝကျွန်းပေါ်မှာအထူးသဖြင့်ပဲခူးနဲ့ရန်ကုန်ကနေရာကျကျပြင်းပြင်းရေပုံလာမှုအန်ဒီရဲ့အမြင့်ဆုံးရောက်နေတယ်။စောစောပိုင်းကအထက်ပိုင်းကြီးကရေကြီးကျတယ်ဆိုတာကောင်းတဲ့တဲ့ရင်ကတော့ထက်ပိုင်းဒေသတွေကောင်းပေမယ့်မကောင်းတဲ့တဲ့ရင်ကတော့အဲ့ဒီရေကြီးကမြဝကျုံပေါ်တဲ့ကိုတိုးဝင်နေတယ်။တိုးဝင်နေတော့မြဝကျုံပေါ်ဒေသတွေကလက်ရှိရှိတဲ့ရေအမြင့်တဲ့နည်းနည်းပိုမြင့်လာစရာအကြောင်းရှိတယ
်။ဟုတ်ကဲ့
။အဲ့ဒါအလုံးပေါ်ကခြုံရတာတော့အဲ့လောက်ပါပဲခင်ဗျ။
ဟုတ်ကဲ့ဆိုတော့အခုလက်ရှိအနေအထားရနောက်ထပ်ပေါ့နော်သတိထားမယ့်အချက်လက်တွေဘာတွေရှိနိုင်မလဲအင်ကယ်ဘယ်နေရာတွေအထူးသတိထားဖို့လိုအပ်နေမလဲအင်ကယ်
ဟုတ်လောလောဆယ်တတိထားမှာတော့ပြင်းဝကြောင့်မဟုတ်ပါပဲ။ရေကတိုးနေတယ်လေ။နော်။သို့တော့သိုးသိုးဝဝကြီးဖြစ်ဖို့တော့ကျွန်တော်မမှန်ပါဘူးခင်ဗျာ။နော်။အဲတကူရရှိတာကမိုးတုံရာသီကုန်နဲ့အထိစက်တမလာကုန်နဲ့အထိ။အဲ့ဒီအတွက်တော့ကျွန်တော်ရေနဲ့ပတ်သက်ပြီးတော့အသိပေးစရာတတိပေးစရာရှိပါတယ်။စက်တမလာကုန်အထိမိုးရွာသွန်းမှုကိုကျွန်တော်တို့တွေ့ပြီးပြီပေါ့။ဒါအမေရိကအတွက်တော့ပါ။ဒီ Nowhere ဆိုတဲ့အဖွဲ့က IRN အဖွဲ့ကတွေ့တာပေါ့။စက်တမကြီးမြန်မာနိုင်ငံရဲ့မိုးရွာသွန်းမှုကရွာသွန်းမြဲပုံမဲလို့ခံမှန်းတာတယ်။နောက်ခုကျွန်တော်တို့ရှမ်းပြည်မှာမိုးရွာတဲ့အရှိလီပူလိုင်းရတာဒီနေ့မှပထမဆုံးလာတာနောက်ပိုင်းလတွေမှာသူကဇက်တိုက်လို့လာတော့မယ်နောက်ဆုံးတစ်ခုကတော့ဒီဘက်ကမုတ်တုံကဒီနေ့ကောင်းမယ်ဒီမုတ်တုံထွက်တဲ့အချိန်မုတ်တုံကအားကောင်းနိုင်တယ်အဲ့တော့ကိုင်းဝဒန်းဒေသတွေမှာမိုးတွေကောင်းမယ်မြဝကျွန်းပေါ်မိုးကောင်းမယ်နောက်မြန်မာနိုင်ငံရဲ့အစင်လာရတယ်လေဒီနေ့ကိုရေကြီးတာ၃ချိန်ဖြစ်ပါတယ်ဂျွန်မှာဖြစ်တယ်ဇူလိုင်ဩဂတ်ကအခုဖြစ်နေတယ်နောက်တတိယချိန်စက်တမအော်တိုဘာမှာတစ်ချိန်လာအောင်မယ်နော်အဲ့ဒီချက်ကြောင့်ဒီနေ့ကတော့ရင်းနစ်လို့သတ်မှတ်မလို့ဖြစ်နေပါတယ်။ဒါကြောင့်ရေကိုတော့အမြဲတမ်းတတိထားဖို့လိုမယ်လို့အဲ့ဒါကျွန်တော်ဖြည့်ဆည်းပြောချင်တဲ့ချက်ပါပဲ
။ဟုတ်ကဲ့ဆိုတော့အခုအန်ကယ်ပြောတဲ့အနေအထားအရဆိုလို့ရှိရင်အခုကဒါဘင်္ဂလားပင်လယ်ဘက်ကမုန်တိုင်းရဲ့ဒါတက်ရောက်မှုကအခုပြီးသွားပြီဆိုတော့အခုမြန်မာနိုင်ငံအတွင်းမှာနောက်ထပ်ပေါ့နော်မုန်တိုင်းတွေဘာတွေလာစရာရောရှိမလားအန်ကယ
်။ရှိစေဗျရှိစေဘင်္ဂလားပင်လယ်မှာအနည်းဆုံးဟလာနောက်ထပ်3လုံးက4လုံးတော့ဖြစ်မယ်။မိုးရင်းကလာဖြစ်တဲ့မုန်တိုင်းကြီးကတော့စိတ်ပူစရာမရှိဘူးမြန်မာပြည်ကိုဝင်မာတော့မဟုတ်ဘူးဒါပေမဲ့မိုးတော့ရွာမယ်အခုမုန်တိုင်းလည်းမဝင်ပါဘူးဒါပေမဲ့မိုးရွာတယ်အဲသို့တော်ညာလည်းပဲအော်တိုဝါနိုဝင်ဘာမှာဖြစ်ရင်တော့အဲ့ဒါမိုးလွန်ကာလဖြစ်သွားပြီမုတ်တုံရသည်ကျော်သွားပြီအဲ့ဒီကာလဖြစ်တဲ့မုန်တိုင်းကြီးကတော့ဝင်တတ်ပါတယ်ဒါကြောင့်မို့မုန်တိုင်းအန်ဒီရဲ့ဒီနေ့ရှိသေးတယ်လို့ပဲပြောရမယ
်ဆိုတော့ပြည်သူတွေအနေနဲ့အင်ကဲဟိုကြိုတင်ပြီးတော့ပေါ့နော်ဘာတွေဆောင်ရွက်ထားတယ်လို့အင်ကဲအကြံပြုချင်ပါလဲရှင
်အဓိကတော့ knowledge ပဲ knowledge ရှာစီးရင်တော့အားလုံးပြီးပါတယ်ဘလို့ကာဝေယူရမယ်ဘလို့အချိန်ပြည့်တတ်တယ်ဘာလို့နားထောင်ရမယ်ဒါတွေအလုံးဟာပြည်သူတွေ knowledge ချက်ပတ်သက်ပြီးလေ့လာပါလို့ပဲကျွန်တော်ကတော့အကြံပေးခြင်းနဲ့အဲ့တော့ climate education ရှိအောင်မယ်ဒါတာဝန်ရှိတဲ့သူတွေဘိုင်းကရောပြည်သူများဘိုင်းကရောအားလုံးမှန်တဲ့လေ့လာကြပါလို့ပဲကျွန်တော်ကတိုက်တွန်းညင်ပါတယ်
ဟုတ်ကဲ့ပါအင်ကယ်ခုလိုဖြစ်ကြပြတာကျေးဇူးတင်ပါတယ်ရှင်
ကျေးဇူးတင်ပါတယ်ခင်ဗျာ